မြန်မာနိုင်ငံရဲ့ပြည်ပြန်ပြောင်းလဲရေးမှာအခက်အခဲနဲ့စိန်ခေါ်မှုတွေရှိနေပေမဲ့2010ပြည့်နှစ်နောက်ပိုင်းမြန်မာနိုင်ငံရဲ့စီးပွားရေးဟာတိတိတသားတိုးတက်လာတဲ့အကြောင်းဂျပန်နဲ့အမေရိကန်ကြွမ်းကျင်သူတွေကပြောပါတယ်။မြန်မာနိုင်ငံမှာတိုးတက်မှုတွေရလာတာနဲ့အမျှယင်းနှိမ့်နှံမှုတွေတိုးမြင့်သွားဖို့ရည်ရွယ်ထားတဲ့အကြောင်းလဲအမေရိကန်ဆိုင်ရာဂျပန်သံအမတ်ကြီးက VOA ကိုပြောခဲ့တာပါ။ Washington Chase Site Carnegie Endowment for International Peace ကကမကဋ္ဌပြုကျင်းပခဲ့တဲ့မြန်မာရေးအမေရိကန်နဲ့ဂျပန်နိုင်ငံတို့အကူအညီပေးရေးဆွေးနွေးပွဲမှာပြောဆိုခဲ့ကြတဲ့အကြောင်းတွေကိုတော့ကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
။ဒီဆွေးနွေးပွဲမှာဆိုလို့ရှိရင်မြန်မာနိုင်ငံရဲ့အပြောင်းလဲတွေဟာဘယ်လိုအခြေအနေရှိနေလဲ။နောက်ပြီးတော့ဒီမြန်မာနိုင်ငံကိုပေါ့နော်ဂျပန်နဲ့အမေရိကန်နိုင်ငံတွေဘက်ကနေပြီးတော့ဘာတွေအကူအညီနေပေးနေတယ်လဲဆိုတာတွေကိုသက်ဆိုင်ရာအစိုးရတာဝန်ရှိသူတွေနောက်ပုဂ္ဂလိကလုပ်ငန်းရှင်ကြီးတွေဘက်ကနေပြီးတော့တင်ပြသွားတာတွေ့ရပါတယ်။ဒီအမေရိကန်ပြည်ထောင်စုဆိုင်ရာဂျပန်အသံအမတ်ကြီးဆိုရင်လေဒီမြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးအတွက်ပေါ့နော်သူတို့ဂျပန်နိုင်ငံကနေပြီးတော့အမေရိကန်ဒေါ်လာတန်းနဲ့ချီပြီးတော့အကူအညီတွေပေးနေတယ်နောက်ပြီးတော့ဒီမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးမှာလည်းဂျပန်နိုင်ငံဘက်ကနေပြီးတော့အကောင်းမြင်မျှော်လင့်ထားတယ်လို့လည်းပြောသွားပါတယ
် And also we have decided to provide official development assistance
မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးဆိုင်ရာစီမံကိန်းတွေအတွက်အမေရိကန်ဒေါ်လာ 1.5 ဘီလီယံအထောက်ပံ့ပြုဖို့ဂျပန်အစိုးရကဆုံးဖြတ်ထားတာပါဒါအပြင်မြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုတွေနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေအောင်မြင်နိုင်ရေးကူညီပံ့ပိုးဖို့ဂျပန်နိုင်ငံရဲ့ဂုဏ်ဥဆောင်ပို့ကူကြီးဆက်ဆကဝါကိုအထူးတန်မှတ်ကြီးဖြစ်ခန့်အပ်ထားပါတယ်နောက်ပြီးဒီလုပ်ငန်းစဉ်အကောင့်ထဲပေါ်နိုင်ရေးအတွက်အမေရိကန်ဒေါ်လာတန်းတရာထောက်ပံ့ဖို့ဂျပန်ကအစဉ်အသင်းဖြစ်နေတဲ့အကြောင်းလည်းကျွန်တော်တို့ကြေညာထားပါတယ်
မြန်မာနိုင်ငံမှာအကြီးအမားဆုံးနိုင်ငံသားယင်းနှိမ့်နှံမှုတစ်ခုဖြစ်တဲ့တရုတ်ရဲ့ဒီယင်းနှိမ့်နှံမှုကိုဂျပန်နိုင်ငံဘက်ကနေပြီးတော့ရှင်းပြနိုင်မဲ့အနေအထားနဲ့ပတ်သက်လို့ VOA ကနေပြီးတော့ဂျပန်သံမတ်ကြီးကိုမေးတဲ့အခါမှာတော့
I don't have the specific figures
ကျွန်တော်မှာကိန်းဂဏန်းအချက်လက်အတိအကျနဲ့တော့အခုတခါတည်းမပြောနိုင်ပါဘူးဂျပန်အနေနဲ့တရုတ်နဲ့ရှင်းပြန်သွားမှာတော့မဟုတ်ပါဘူးမြန်မာစီးပွားရေးတိုးတက်လာဖို့တရုတ်ဟာအင်းနီးချင်းနိုင်ငံအနေနဲ့အရေးပါတယ်လို့ဒီမိုကရေစီအတွင်ကူပြောင်းရေးအတွက်မိတ်ဆွေကောင်းအဖြစ်ရည်တည်တဲ့ဆိုတာကျွန်တော်တို့နားလဲပါတယ်။မြမစီးပွားရေးမှာတရုတ်တနိုင်ငံတွေကထိန်းချုပ်လို့မရတော့ပါဘူး။အခုဆိုရင်အာဆီယံ၊အိန္ဒိယ၊အမေရိကန်စတဲ့နိုင်ငံတွေလည်းယင်းနှိမ့်နှံလာကြပါပြီ။ဂျပန်အနေနဲ့မြန်မာနိုင်ငံမှာဒီထက်ပိုပြီးယင်းနှိမ့်နှံမှုရှိပါတယ်။နောက်ပြီးအနာဂတ်မှာပွင့်လင်းလာမယ့်အခြေအနေပေါ်ဂျပန်လုပ်ငန်းရှင်တွေဘက်ကလည်းယင်းနှိမ့်နှံမှုလိုလားနေပါတယ်။
ဆွေးနွေးပွဲမှာအမှားစကားပြောကြတဲ့မြန်မာတမ်မတ်ကြီးကလည်းဂျပန်နဲ့အမေရိကန်နှစ်နိုင်ငံရဲ့ဒီပံ့ပိုးကူညီမှုတွေဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးကဏ္ဍမှာအလွန်အရေးပါပုံကိုပြောဆိုသွားပါတယ်။အထူးသဖြင့်ဒီအမေရိကန်အစိုးရဘက်ကနေပြီးတော့မြန်မာနိုင်ငံကိုပေါ့နော်ဒီကုန်သွယ်ခွင့်အထူးကင်းလွတ်ခွင့်ပေးဖို့စ조사နေတဲ့အကြောင်းကိုလည်းထုတ်ဖော်ပြောဆိုသွားတယ်လို့အမေရိကန်ရဲ့ဘန်တွေဘက်ကနေပြီးတော့မြန်မာကုန်သွယ်ရေးတိုးတက်လာအောင်ကူညီဆောင်ရွက်ဖို့ကံလန့်ကြောင်းလည်းတာမတ်ကြီးကအခုလိုပြောပါဗျ
။ The latest development was that the US Exim Bank began
တိုးတက်လာတဲ့နောက်ဆုံးအခြေအနေကိုကြည့်မယ်ဆိုရင်တော့မြန်မာနိုင်ငံနဲ့ကုန်သွယ်ကူးစက်ရောင်းဝယ်နေတဲ့အမေရိကန်လုပ်ငန်းရှင်တွေကိုတင်ပို့ကုန်တွေပေါ်မှာအခွင့်လန်းကောင်းရစီမယ့်အာမခံချက်တွေနောက်ချင်းငွေရယူနိုင်တဲ့အာမခံချက်နဲ့ဓာတ်ရိုက်ချင်းငွေတွေထုတ်ပေးမယ်လို့ USXM လို့ခေါ်တဲ့အမေရိကန်ထုတ်ကုန်သွင်းကုန်ပန်းကဒီလအစောပိုင်းကကမ်းလှမ်းခဲ့ပါတယ်။ဒါကအမေရိကန်နဲ့မြန်မာကုန်သွယ်ရေးမှာပိုပြီးတော့တိုးတက်လာစေတဲ့အပြင်ကမ္ဘာစီးပွားရေးမှာမြန်မာနိုင်ငံပြန်ပြီးပါဝင်လာရေးအတွက်အထောက်အကူလည်းပြုပါတယ
်။ဒီဆွေးနွေးပွဲမှာထူးခြားတာကတော့အမေရိကန်၊ဂျပန်၊မြန်မာအစိုးရတွေရဲ့ဒီကိုယ်စားလှယ်တွေဒါမကဘဲနဲ့စီးပွားရေးပုဂ္ဂလိကလုပ်ငန်းရှင်တွေနောက်ပညာရှင်တွေလည်းတက်ရောက်ဆွေးနွေးကြတာပါ။ဒီဆွေးနွေးပွဲမှာတွေ့ရတာကပေါ့နော်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုနိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့တတိထားအလေးထားပြီးတော့စောင့်ကြည့်နေရဆိုတာတွေ့ရပါတယ်။နောက်ပြီးတော့ဒီလက်ရှိမြန်မာအစိုးရနဲ့ဆက်ဆံရေးမှာနိုင်ငံတကာအစိုးရတွေကနိုင်ငံတကာလုပ်ငန်းရှင်တွေကပါတတိထားတယ်ဆိုပေမဲ့မြန်မာနိုင်ငံဟာအရင်ကားထက်စာလို့ရှိရင်အခွင့်အလမ်းတွေပို့ပြီးတော့ပွင့်လင်းလာတယ်လို့ကမ္ဘာလုပ်ငန်းရှင်တစ်ခုဖြစ်တဲ့ GE ကုမ္ပဏီရဲ့ပေါ့နော်ကိုယ်စားလှယ်တအူးကဒီဆွေးနွေးပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်ရှင်